ရုရှားနဲ့ယူကရိန်းနယ်စပ်တစ်လျှောက်တင်းမာလာတဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အင်ကာနေမှာဆွေးနွေးကြဖို့ရှိပါတယ်။ယူကရိန်းနယ်နယ်စပ်မှာရုရှားဘက်ကတပ်ဖွဲ့တွေခိတင်းနေမှုကိုကျူးကျော်တိုက်ခိုက်လာနိုင်ခြင်းရှိတဲ့လက္ခဏာအဖြစ်အနောက်နိုင်ငံတွေကရှုမြင်တာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့က Interfax သတင်းအေဂျင်စီကိုစနေနေ့မှာအတည်ပြုပါတယ်။အင်ကာနီမျက်နှာပိုင်းမှာဆွေးနွေးပွဲလုပ်မှာဖြစ်ကြောင်းလည်းသူကပြောပါတယ်။အမေရိကန်သမ္မတအင်ဂျီရိုဘက်ကတော့ဒီကြေညာချက်နဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူး။အမေရိကန်သမ္မတဘိုင်ဒန်နဲ့ရုရှားသမ္မတပူတင်တို့အနေနဲ့ရုရှားစစ်တပ်အင်အားဖြစ်တင်းနေတဲ့ကိစ္စအပြင်ပြီးခဲ့တဲ့ဇွန်လအတွင်းဂျီနီဗာမှာထိပ်သီးတွေ့ဆုံပွဲမှာရခဲ့တဲ့သဘောတူညီချက်တွေအကောင့်ထဲဖော်ရင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိုပါဆွေးနွေးဖို့ရှိကြောင်းလည်းရုရှားအစိုးရဘက်ကပြောပါတယ်။ရုရှားဘက်ကသတင်းပတ်နဲ့ချီပြီးစစ်အင်အားနဲ့စစ်လက်နဲ့ဖြည့်ဆည်းနေတဲ့ယူကရိန်းနယ်စပ်မှာရုရှားအနေနဲ့အခြေအနေပိုတင်းမာလာအောင်လုပ်ဖို့လုံးဝခက်ခဲသွားစေမယ့်အစီအစဉ်တွေလုပ်နေတယ်ဆိုလဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချန်နေမှာသတင်းထုတ်တွေကိုပြောပါတယ်ရှင်။